ရခိုင်မြောက်ပိုင်းကမင်းပြမျိုးနဲ့ရမောင်တရနီမှာကုလသမဂ္ဂရင်တစဉ်ပြစ်ခတ်ခံရတာကြောင့်ကမောင်တဲ့ကုလဝန်ထမ်းတဦးတေဆုံးခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကလည်းကိုဗစ် -19 စောင့်ကြည့်လူနာတွေရဲ့နှာခေါင်းအခေါင်တုတ်ပတ်နမူနာတွေကိုရန်ကုန်ကိုတောရောက်ပို့ဆောင်တဲ့ WHO ကမ္ဘာ့ကျန်းမာရေးဖွေပိုင် UN ဒစိုက်ပါကာဒစီကိုမနေ့ကညနေ 9:00 လောက်မှာတနက်နေ့ပြစ်ခတ်ခံရတာကြောင့်ကားပေါ်မှာပါလာတဲ့ဝန်ထမ်းတဦးသေဆုံးပြီးတဦးဒဏ်ရာရှိခဲ့ပါတယ်အဲ့ဒီကားကိုရခိုင်လက်နက်ကန်အဖွဲ့ဘက်ကပြစ်ခတ်ခဲ့တာဖြစ်ပြီးအခုလိုကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးကိုအစိုက်နေရှင် WHO ကားကိုပြစ်ခတ်လိုက်တာဟာလူသားမဆန်ဘူးလို့အစိုးရဘက်ကထုတ်ပြန်ထားပါတယ်အဖွဲ့ဖက်ကတော့ WHO ကကိုသူတို့ပြစ်ခတ်တာမဟုတ်တလို့ပြစ်ခတ်ခံရတဲ့ဝန်ထမ်းတဦးကိုဆေးရုံကိုပို့ဆောင်ခဲ့တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်ရာမောင်တရားထိုင်းမှာအခြေပြုထားတဲ့ဒီစစ်ဆေးစခန်းကနေပြီးတော့မှသူတို့ဒီဟိုခွင့်ပြုလိုက်တာပေါ့နော်သူတို့ခွင့်ပြုချက်တောင်းတယ်အဲ့ဒီမှာခွင့်ပြုလိုက်ပြီးတော့မှအဲ့ဒီကားကနေပြီးတော့ဒီရာမောင်တရားကိုဖြတ်လာတော့အဲ့ဒီမှာခွင့်ပြုပေးတဲ့ဒီဟိုဂိတ်ကနေပြီးတော့မှဒီမြန်မာစစ်တပ်တွေကအဲ့ဒီကားကိုနောက်ကနေပြီးတော့ဒါဟိုသူတို့လက်နေငယ်နဲ့ပြစ်တာပေါ့နော်ဆိုတော့အဲ့မှာဒီလက်ကားကလမ်းပြထိုးရပြီးတော့ရသွားတာပေါ့ဆိုတော့အဲ့ဒီမှာတနားရီလောက်ကြာတဲ့အခါမှာပဲဒီကျွန်တော်တို့တပ်ဖွဲ့တွေကအဲ့ဒီကားကိုဟိုတွေ့ပြီးတော့မှဟိုကေထုတ်လာခဲ့ရသူတို့ကဒီအာဒီကားတစ်စီးဒီမှာဒီ WHO တိုင်းနဲ့လမ်းပြဟိုထိုးကြနေတယ်ဆိုပြီးတော့အဲ့ဒီမှာသူတို့ကိုဒီကားပေါ်ကနေပြီးတော့ဟိုဆွဲထုတ်ပြီးတော့မှဒီဟိုဖက်စီတီပါတယ်ကျွန်တော်တို့ဒီအေးကြရကျူစုဆောင်ရှောက်ပြီးတော့မှဒီရွာသားတွေကတဆင်ဒီမင်းပြားဟိုဆေးရုံကိုအရောက်ကျွန်တော်တို့ဘက်ကနေပို့ဆောင်ပေးလိုက်တာ
တပ်မတော်ပြောခွင့်ရသူကိုဆက်တွေ့မြင်တဲ့အခါမှာတော့တီရှာပြောစရာမရှိပဲအစိုးရရဲ့ထုတ်ပြန်ချက်အတိုင်းပဲဖြစ်တယ်လို့တုံ့ပြန်ပါတယ်မနေ့ကမင်းပြားမျိုးနေဖက်မှာတိုက်ပွဲတွေလေးပြင်းထန်နေပြီ WHO ကပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးတနေ့အဲနှစ်ဖက်စလုံးကတော့တစ်ဖက်ကိုတစ်ဖက်ဆက်ဆွေးပြောဆိုနေကြပါတယ်ဘသူပြစ်တယ်ဆိုတာကိုမသိရသေးပေမဲ့ကြားထဲမှာတတရောက်ကိုဆုံရှုံလိုက်ရတာနဲ့ပတ်သက်ပြီးမနေ့ကပြစ်ခတ်ခံရပြီးတည်ဆုံသွားတဲ့ WHO ရင်းမောင်းရေးဖက်ခင်ကအခုလိုပြောပါတယ
်။ဩကျွန်တော်တို့တဆုံရှုံသွားတဲ့အတွက်ကြောင့်ကျွန်တော်တို့ရင်းမနာပေါ့သေမလောက်ခံစားရတယ်။ကျွန်တော်မိမလည်းအမယူကမှဖြစ်နေပြီ။ဒါအဲ့ဒါဆိုတော့ဒါပဲဒီညာဘက်ဒီဒါလေးမကြည့်ဘူးလေကျွန်တော်တို့မြင်ရတဲ့ကိစ္စမျိုးတော့ရမ်းပြီးတော့ပြောတဲ့အခါသတင်းမှမဟုတ်ဘူး။ကျွန်တော်တို့ဒါအဲ့လိုပေါ့တာဝန်တစ်ခုနဲ့သွားရမှာလမ်းမှာကုလို့ဖြစ်တဲ့အခါကျတော့ကျွန်တော်တို့မှာဆုံးဆုံးသွားပြီ။အဲ့တော့ကျွန်တော်တို့မှာယူမတက်ခံစားနေရရာအဲ့လောက်ပဲပြောပြချင်တယ်နော်
။ UN တစိုက်ပါ WHO ပိုင်းကပြစ်ခတ်ခံရပြီးဝန်ထမ်းတို့သေဆုံးသွားတာကြောင့်စိတ်မကောင်းဖြစ်ရတယ်လို့အဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့စုံစမ်းနေတယ်လို့ကုလသမဂ္ဂပြန်ကြားရေးအရာရှိဦးရဲဝင်းကပြောပါတယ
်။အခုချိန်မှာတော့ကျွန်တော်တို့ပြောချင်တာပေါ့ကျွန်တော်တို့ဒီဆုံးသွားတော့ရင်ကျွန်တော်တို့ရဲ့လုပ်ဖို့ကံကတက်တာကျွန်တော်တို့လည်းစိတ်မကောင်းဖြစ်တယ်ပေါ့ဗျာ။သူမိသားစုတွေလည်းစိတ်မကောင်းဖြစ်တယ်။လောလောဆယ်တော့အဲ့ဒီအဖြစ်အပျက်ကတော့ကျွန်တော်တို့စုံစမ်းစစ်ဆေးပေးတယ်နော်။ဒါနဲ့ဘာမှတော့အထူးကျူတော့ထပ်ပြီးတော့ပြောကြရမရှိပါဘူး။ဒီနေ့ဒီဟာနဲ့ပတ်သက်လို့ကတော့
ဒါအပြင်မနေ့ကမင်းပြမျိုးနဲ့ငစရိုင်းကြီးရွာဘက်မှာပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးမြင်းသားကြီးရွာကမျိုးသမီးတဦးတေဆုံးခဲ့တယ်လို့အရသာ9ဦးလောက်တန်းရရရှိခဲ့တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာကြောင့်မင်းပြမျိုးနဲ့အဲ့ဒီငစရိုင်းကြီးရွာနဲ့တခြားနီးစပ်ကြီးရွာတွေကဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေကြရတယ်လို့အမည်မဖော်လိုတဲ့မြင်းသားကြီးရွာဒေသခံတဦးကပြောပါတယ်